ရုရှားရဲ့ယူကရိန်းကျူးကျော်စစ်နဲ့တရုတ်ရဲ့စိန်ခေါ်မှုတွေကိုတံပြန်နိုင်မှုအတွက်ပြည်ထောင်နိုင်ငံဟာကာကွယ်ရေးဆိုင်ရာနည်းဗျူဟာတွေကိုပြန်လည်သုံးသပ်ပြီးအသည့်ပြင်ဆင်ထားတာကိုဒီသတင်းပတ်တဲ့ထုတ်ပြန်လိုက်ပါတယ်။တစ်ဖက်မှာလည်းပြည်တိန်ပြည်တွင်းမှာစီးပွားရေးကြဆင်းနေလို့နိုင်ငံတကာအခင်းကျင်းနဲ့ဟန်ချက်ညီအောင်ချိန်ဝင်ညာညှိဖို့နဲ့စူးစမ်းနေပါတယ်။ VOA သတင်းတော့ Henry Richwell ပေးပို့တဲ့သတင်းလွှာကိုတော့ကိုငိမ့်ငိုင်းအေးကပြောပြမှာဖြစ်ပါတယ်ခင်ဗျာ။
ဗြိတိန်ကအခုအသစ်ထုတ်ပြန်လိုက်တဲ့ပေါင်းဆက်သုံးသက်ချက်လို့ခေါ်တဲ့ကာကွယ်ရေးနည်းပြဟာမှာယူကရိန်းကိုရုရှားကကျူးကျော်ခဲ့မှုကြောင့်အနောက်အုပ်စုနိုင်ငံတွေရဲ့စူပေါင်းလုံခြုံရေးဟာဒီပရိပခရဲ့ရလက်နဲ့လုံလုံလျာလျာဆက်ဆက်သွားပြီလို့ဆိုထားပါတယ်။ရုရှားယူကရိန်းစစ်ကဗြိတိန်ရဲ့စဉ်းစားပုံကိုပြောင်းလဲသွားစေခဲ့တယ်လို့လန်ဒန်အခြေစိုက်နိုင်ငံတကာမူဝါဒရေးရာလွတ်လပ်တဲ့ Institute တစ်ခုဖြစ်တဲ့ Chatham House ကသူတည်တည် David Lawrence ကသုံးသပ်ပါတယ
်။ Force UK to acknowledge that our most immediate
ဒါတလို့ချင်းချောင်းမှုတွေကကိုစီနဲ့ပိုပြီးနီးကပ်လာနေပြီဆိုတာကိုဒီစစ်ပွဲကမဖြစ်မနေတန့်လှန့်လိုက်သလိုဖြစ်ခဲ့ပါတယ်။မနေ့ကကြုံတွေ့ခဲ့ရသလိုပါပဲဗြိတိန်ဟာတကယ်တော့ဥရောပကမဟာမိတ်တွေကိုအထူးသဖြင့်ဥရောပရဲ့အရှိတ်ဘက်မျက်နှာစာမှာစီရင်အရာပံ့ပိုးကူညီဖို့တကယ်ကိုခိုင်မာတဲ့အနေအထားမှာရှိနေပါတယ
်။ဒေါ်လာ58ဘီလီယံအပြင်မှာလာမယ့်နှစ်နှစ်အတွင်းနောက်ထပ်ဒေါ်လာ6ဘီလီယံကိုထပ်ဆောင်ပေးဖို့လဲခုထုတ်ပြန်လိုက်တဲ့ကာဝေးဆိုင်ရာနည်းဗျူဟာသုံးသပ်ချက်မှာဂရိပြုတ်ထားပါတယ်။အဲ့ဒီထဲက 2.3 ဘီလီယံဟာယူကရိန်းကိုစစ်ရေးအခွင့်အရေးပေးခဲ့လို့ရောပါသွားတဲ့လက်နက်ခဲယမ်းတွေကိုပြန်လည်ဖြည့်ဆည်းဖို့သုံးစွဲမှာဖြစ်ပါတယ်။ကာဝေးအသုံးစရိတ်ကိုစုစုပေါင်းပြည်တွင်းထုတ်လုပ်မှုတန်ဖိုး GDP ရဲ့ 2.5 ရာခိုင်နှုန်းထိတိုးမြင့်မဲ့ရိမှန်းချက်ကိုလည်းအခုပြန်လည်သုံးသပ်ချက်မှာထပ်လောင်းအတည်ပြုခဲ့ပါတယ်။ဒါပေမဲ့2030မှာဒီရထားချက်ပြည့်မီရမယ်ဆိုတဲ့အချက်ကိုတော့ဖယ်ရှားခဲ့ပါတယ်။ဗြိတိန်အနေနဲ့နိုင်ငံတကာအရေးအရာတွေပါဥဆောင်တဲ့အခန်းကဏ္ဍကနေပါဝင်နိုင်မှုကဒဏ္ဍာရီတောင့်တင်းမှုလိုတယ်လို့ David Lawrence ကထောက်ပြပါတယ
် If the UK really wants to be global Britain wants to be
တကယ်လို့ UK ဟာကမ္ဘာအတိုင်းအဝိုင်းထဲမှာဗြိတိန်ဖြစ်ချင်တယ်ကမ္ဘာစက်ကုံမှာအင်အားစုတစ်ခုအဖြစ်ရှိချင်တယ်ရုရှားဒါမှမဟုတ်တရုတ်ကိုတံပြန်တဲ့အခါမှာရှေ့တန်းကပါဝင်ချင်တယ်ဆိုရင်တော့ငွေကြေးအများကြီးလိုပါလိမ့်မယ်အခုဖြစ်နေတာကအမေရိကန်တရုတ်ရုရှားစစ်တပ်တွေလိုအဆင့်ရှိတဲ့ပထမဒဏ်စာထိတ်တန်းစစ်တပ်တစ်ခုတည်ဆောက်နိုင်ဖို့ကိုဒုတိယဒဏ်မှာသာရှိတဲ့စီးပွားရေးအခြေအနေနဲ့ကြိုးစားနေရတာပါကျွန်တော်တို့ဟာကိုယ်ပြိုင်ဘက်တွေနဲ့ရှင်ရင်အများကြီးနောက်မှကြကြံနေသေးလို့ပါပဲ
တရုတ်နိုင်ငံပေါ်ဗြိတိန်ရဲ့သဘောထားကလည်းသတိပြုစရာဖြစ်လာခဲ့ပါတယ်ဗြိတိန်ဝန်ကြီးချုပ်ရီရှိဆုနက်ကတရုတ်ဟာခေတ်ကြီးကိုပိုင်းဖြတ်မဲ့စင်ကာပူလို့ပြောထားပါတယ
်။ It's a country with fundamentally different values.
တရုတ်နိုင်ငံကကျွန်တော်တို့နဲ့အခြေခံစံတန်ဘိုးတွေအရာကိုကွဲပြားနေတဲ့နိုင်ငံပါ။ပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းသူ့ရဲ့အပြုမှုတွေကစိုးရိမ်စရာကောင်းလာပါတယ်။ပြည်တွင်းမှာပို့ပြီးတော့အာဏာရှင်ဆန်လာသလိုနိုင်ငံရဲ့ချားမှလည်းပို့ပြီးအင်အားပြလာပါတယ
်။ဒါပေမဲ့ဆုနက်ဟာသူ့ပါတီတွေကတချို့ကဖိအားပေးတောင်းဆိုပေမဲ့တရုတ်ကိုချင်းချောက်မှုလို့တစိကတ်တတ်မှတ်တာမျိုးတော့မလုပ်ခဲ့ပါဘူး။ဒါကတရုတ်နဲ့ပတ်သက်ရင်လမ်းကြောင်းတွေဆက်ဖွင့်ထားခြင်းလို့ဆိုပြီး David Lawrence ကသုံးသပ်ထားပါတယ
် China's policy can change.
တရုတ်ရဲ့မူဝါဒကပြောင်းလဲသွားနိုင်ပါတယ်။တရုတ်ကထိုင်ဝမ်ကိုကျူးကျော်မှလားဒီတက်ဖို့အင်အားပြရန်လိုတဲ့လမ်းကြောင်းအတိုင်းဆက်သွားမလားဆိုတာလည်းဘယ်သူမှမသိနိုင်ပါဘူး။ဒါကြောင့် Britain အစိုးရကတရုတ်နဲ့ပတ်သက်ရင်ရွေးချယ်စရာလမ်းတွေဆက်ဖွင့်ထားခြင်းလေလို့ကျွန်တော်ထင်ပါတယ်။ပြီးတော့ကမ္ဘာတစ်ဝန်းကစိန်ခေါ်မှုတွေကိုဖြေရှင်းရမှာတရုတ်နိုင်ငံဟာအရေးပါတဲ့နိုင်ငံဖြစ်လာမယ်ဆိုတာကိုလည်း UK အနေနဲ့အသိအမှတ်ပြုခံခြင်းပုံရပါတယ်
။ဗြိတိန်ဟာထပ်တိုးလိုက်တဲ့ကာဝေးရေးအသုံးစရိတ်ထဲကဒေါ်လာ 3.6 ဘီလီယံကိုတော့ UK, American, Australia သုံးနိုင်ငံသဘောတူထားတဲ့ Indo-Pacific ကာဝေးရေးသဘောတူညီချက်ရဲ့တစ်စိတ်တစ်ပိုင်းအနေနဲ့ဩစတြေးလျရေတပ်တွေနျူကလ িয়ার စွမ်းအင်သုံးရေငုပ်တင်မောတွေတိစောက်ပေးဖို့တုံ့ဆွဲမှာဖြစ်ပါတယ်။ဒါဟာဒေသတစ်ခုလုံးကိုအန္တရာယ်ရှိတဲ့လမ်းကြောင်းစီတွန့်ပို့လိုက်တာပဲလို့တရုတ်အစိုးရဘက်ကတော့တုံ့ပြန်ထားပါတယ်။